မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်ကိုအစိုးရလုံခြုံရေးအဖွဲ့ဝင်တွေကမနေ့ညဘက်မှာလာရောက်စောင့်ကြည့်ခဲ့တယ်လို့ရုံးချုပ်မှာညအိတ်စောင့်ကြည့်နေခဲ့ကြတဲ့လူငယ်ဖွဲ့ဝင်တွေကပြောပါတယ်အခုလိုညကြီးအချိန်မတော်ဘာခန်းနားမှာမရှိပဲလုံခြုံရေးတွေလာပြီးတော့စောင့်ကြည့်တာမျိုးအရင်ကတခါမှမကြုံမှုတာကြောင့်ဒါအတော်လေးထူးဆန်းနေတယ်လို့ဖွဲ့ဝင်တွေကဆိုပါတယ်အပြည့်ဆိုတော့လွန်ခဲ့တဲ့မိနစ်ပိုင်းအတွင်းကပဲ NLD ရုံးချုပ်ကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပါခင်ဗျာ
ဟုတ်ကဲ့ပါရန်ကုန်မြို့ဗဟန်းမြို့နယ်ရှုံးကတိုင်လားမှာရှိတဲ့ NLD ရုံးချုပ်အပြင်ဘက်ကိုမင်းညဆင်တိုင်းခွဲလောက်ကလုံခြုံရေးအဖွဲ့ဝင်၁၀ယောက်လောက်ရောက်လာပြီးရုံးအတွင်းတာဝန်နဲ့ဝင်လာသူကိုညအမောင်ကြီးထဲမှာအဲ့ဒီလုံခြုံရေးတွေကဓာတ်ပုံရယူခဲ့တယ်လို့ရုံးချုပ်မှာညအိတ်ဆောင်နေတဲ့လူငယ်အဖွဲ့ဝင်တူဦးကပြောပြပါတယ
်သူတို့၁၀ယောက်လောက်တော့ပြန်ရောက်လာတယ်လေ၁၀ယောက်လောက်ကတော့ဆင်တိုင်း15ဆင်တိုင်းဝင်လောက်ကပြန်ရောက်လာတယ်အပြင်မှာပဲစောင့်နေတယ်ဒါပေမဲ့လာတဲ့အဲ့ဒီချိန်မှာဟိုပါပြောကွန်မြူနီယံကကျောင်းကနပါထူရဲဆိုဝင်လာတော့သူတို့အမှန်နဲ့တပုံဝိုင်းရိုက်ကြရပါဗျာ။မောင်ကြီးမင်းကြီးကနေပြီးတော့ဖလက်ကန်နေဖွင့်ပြီးညာပိုင်းကိုသူဝင်လာရိုက်ပြီးဆက်ပြီးတော့သူနေကမရိုက်တာတော့ဒီပိတ်မဆန်းဘူးလေ။သူနေကမရတော့သူတို့ရိုက်နေကြပဲ။ဒီယုံနဲ့ဝင်ရိုက်ထွက်ရင်ရိုက်တာပဲ။ဒါပေမဲ့အဲညာပိုင်းကိုညဆင်းလိုက်တော့ယူရိုက်တာတော့တော်တော်ကန်တယ
်။ဆိုတော့အစောပိုင်းကသူတို့ယုံနဲ့ဝင်စစ်တယ်ပါညာဆိုတာက
အဲ့လိုတော့ဟိုပြောရတော့ဗျာဒါကျွန်တော်လည်းကြားတယ်ဗျာဝင်မယ်ပါညာပေါ့ဗျာဟိုဝင်မယ်ဆိုတော့ကြားတယ်လေဒါပေမဲ့ကျွန်တော်ကမနေရတော့ပါဗျာတစ်နေ့ကင်းလုံးရောတညနေလုံးရောဒီညတညလုံးရောကျွန်တော်ရုံးမှရှိတယ်ဘယ်မှမတော်ဘူးအဲ့တင်ကြတော့လေအခုတရားမမဝင်မမော်လိုက်ရမေးတာလည်းမရှိဘူးဘာမှလည်းမရှိဘူးလေအဲ့လိုမျို
းအပြင်မှာကတော့တို့ရောက်လာတယ်ပေါ့ဟိုဟိုပါပေါ့တို့ဘက်ကလူအင်အားတော်တော်များများတော့10ယောက်လောက်နဲ့တို့ရောက်နေတယ်ပေါ့
ဟုတ်တယ်ဟုတ်တယ်အဲ့လိုအဲ့အပြင်မှာတော့ခါတိုင်းညလေဆိုမဟုတ်ဘူးခါတိုင်းညလေဆိုပုံမှန်တော့မဟုတ်ဘူးပေါ့
အရင်ကအနေဒီရုံးချုပ်မှာညအိတ်ဆောင်နေတဲ့အစင်လာမရှိပေမဲ့လည်းလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစပြီးဒုဥက္ကဋ္ဌဦးတင်ဦးကစိုက်ခိုင်းရကနေလူငယ်တွေအိတ်ဖြစ်ခဲ့တာလို့ဆိုပါတယ
်အရင်ကတော့မရှိဘူးကျွန်တော်တို့နှစ်ပတ်လောက်ရှိပဲရှိသေးတယ်ကျွန်တော်အဲ့ဒီကမှရုံးမစားရကြတာခါတိုင်းကအခမ်းအနားနေလို့ပါလို့တော့ဆိုတော့အဲ့ဒ
ီရုံးမှာအိတ်ဖြစ်ဖို့ဘယ်လိုဆုံးဖြတ်ချက်ကြတော့ဘယ်လိုဖြစ်သွားတာလဲ
ရုံးမှာဆုံးရုပ်ဘယ်လိုဖြစ်ကြသွားလဲဆိုတော့ကျွန်တော်တို့အဲ့ဒီဘာဥပင်ဦးကနေပြီးတော့လိုအပ်တယ်မင်းတို့အိတ်ဖို့လိုအပ်တယ်ဆိုတော့အဲ့တော့လူငယ်တွေမင်းတို့ညာပဲကြားလို့ရှိရင်ဒီ9ရောက်တော့အေးရမယ်ဆိုပြီးတော့အဲ့လိုမျိုးကျွန်တော်တို့ညင်ကြားတယ်ပေါ့ဗျာညင်ကြားတော့အဲ့ဒါကျွန်တော်တို့အိတ်ဖြစ်သွားတာပေါ့
အကြောင်းပြချက်တော့တစုံတရာ true charger မရှိဘူးပေါ့နော်ဒီတိုင်းမှာအိတ်ခိုင်းတာအဲ့လိုလား
အင်းပေါ့အကြောင်းပြချက်တော့တစုံတရာမရှိတော့ဟိုလူကြီးကတော့ပြောလို့မပြောဘူးပေါ့ဒါပေမဲ့ဟိုလုံချုံကြီးကြောင့်ပဲလို့ကျွန်တော်ထင်ပါတယ
်အနေဒီအဖွဲ့ဝင်လူငယ်တူပြောပြခဲ့တာပါအနေဒီဥက္ကဋ္ဌဦးအောင်ရွှေနဲ့အထွေထွေတွင်းရမှုတော်ဆန်းစုကြည်တို့အနေနဲ့နိုင်ငံရေးလုပ်ငန်းတွေမလုပ်ကြဘို့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာမြန်မာအာဏာပိုင်တွေကသတင်းစာတွေကတဆင့်သတိပေးပြောကြားခဲ့ပြီးတဲ့နောက်အခုလိုအနေဒီရုံးချုပ်ကိုလုံခြုံရေးအဖွဲ့ဝင်တွေကညအချိန်မတော်လာရောက်စောင့်ကြည့်တာအပြင်အနေဒီရုံးချုပ်ကိုဝင်ရောက်စစ်ဆေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ